မြမတီမှအခြေခံဥပဒေအသစ်တစ်ခုအတွက်မူကျန်ရေးဆွဲတဲ့နေရာမှာတက်ဆိုင်တဲ့အဖွဲ့အစည်းအားလုံးကိုပါဝင်ခွင့်ပြုဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကမြမစစ်အစိုးရကိုတိုက်တွန်းလိုက်ပါတယ်တိုင်းပြည်ရဲ့အနာဂတ်ကိုသတ်မှတ်ရတဲ့အခါမှာဖြစ်နိုင်သမျှအလုံးပါဝင်ပြီးပွင့်လင်းမြင်သာတဲ့လုပ်ငန်းစဉ်ဖြစ်ရေးအတွက်ဒီအခွင့်အရေးကိုစစ်အစိုးရအနေနဲ့အမိအယဆုပ်ကင်စဉ်ကြောင့်ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာမစ္စတာဘန်ကီမွန်းကပြောထားပါတယ်ဒီနောက်ဆုံးအချိန်အမျိုးသားညီလာခံဟာတလာခွဲလောက်ကြာပွဲရှိတယ်လို့ပြန်ကြားရေးဝန်ကြီးဘုံမှုကျုပ်ကျော်ဆန်းကဆိုပါတယ်ညီလာခံကျင်းပလာခဲ့တာအခုဆိုရင်14နှစ်ကျော်လာခဲ့ပါပြီဝေဖန်သူတွေကတော့စစ်အစိုးရဟာသူရဲ့အာဏာခိုင်မြဲအောင်အတွက်အခြေခံဥပဒေစစ်ကိုအသုံးချဖို့လုပ်နေတယ်လို့ဆိုကြပါတယ်ညီလာခံမှာပါဝင်ဖို့ကိုယ်စားလှယ်တွေကိုစစ်အစိုးရကစိတ်တိုက်ရွေးချယ်ထားတာဖြစ်ပါတယ်1990ရွေးကောက်ပွဲအနိုင်ရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကညီလာခံအတွင်းဒီမိုကရေစီနိလာများမကြတဲ့ပုံစံတွေကိုပြန်ပြင်ဆင်ပေးဖို့တင်ပြတောင်းဆိုပြီးညီလာခံမတက်ဖက်ရန်နာထားစဉ်စစ်အစိုးရကထုတ်ပယ်ပြစ်ခဲ့ပါတယ်